အမေရိကန်နဲ့တရုတ်နှစ်နိုင်ငံခေါင်းဆောင်တွေရဲ့ဒေသတွင်းစီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့ကြတဲ့ဒီကနေ့မင်းငွန်းနေ့မှာအာရှဒေသကုန်သွယ်ရေးမှာဆောင်းအသင့်နဲ့ပုံစံတွေနဲ့ပတ်သက်လို့သိရသာကွဲပြားနေတဲ့သဘောထားတွေတွေ့ရပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းကနိုင်ငံတွေနဲ့နိုင်ငံချင်းလိုက်ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အမှုဆောင်ရာရှိချုပ်တွေရဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ပြောဆိုလိုက်တာပါ။ဒါပေမဲ့လည်းသမ္မတတာဝန်ယူပြီးနောက်မှာပဲအမေရိကန်နှုတ်ထွက်လိုက်တဲ့ပစိဖိတ်ရံဝန်12နိုင်ငံကြားသဘောတူညီချက် TPP လို့နိုင်ငံဆောင်တဲ့သဘောတူညီချက်မျိုးကိုတော့မလိုချင်တဲ့အကြောင်းအခိုင်အမာပြောသွားပါတယ်။မျက်တာတဲ့ကုံသွယ်မှုတွေဖြစ်စေမဲ့အခြေခံမှုတွေနဲ့နိုင်ငံတကာနိုင်ငံချင်းအလိုက်သဘောတူညီမှုရယူလိုပေမဲ့ကန့်သက်ချက်တွေတိုင်းပြည်ချုပ်ချာဖို့ထိပါမှုတွေနဲ့လက်တွေ့မှာအကောင့်ထည့်ဖော်ဖို့မလွယ်တဲ့နိုင်ငံအများပြားနဲ့သဘောတူညီချက်မျိုးတွေကိုတော့မလိုချင်တဲ့အကြောင်းပြောဆိုခဲ့တာပါ။တိမ်မာတော့ကကုန်သွယ်မှုအတားအဆီးတွေကိုအမေရိကန်ကရှော့ပေါ့ပေးခဲ့ပေမဲ့တခြားနိုင်ငံတွေကဈေးကွက်တွေကိုဖွင့်မပေးတာမျိုးမဖြစ်စေဖို့အစိုးရပိုင်းကဏ္ဍတွေသာမကပုဂ္ဂလိကကဏ္ဍကပါညီညွတ်ညီမျှတိုက်ရိုက်ရင်းနှီးမြှုပ်နှံနိုင်အောင်ကုန်သွယ်ဘက်တွေအနေနဲ့ဈေးကွက်တွေဖိနှိပ်ထားဖို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်။ဗီယက်နမ်နိုင်ငံတန်တန်းမျိုးကညီလာခံမှာသမ္မတထရန့်ပြီးမင်းငွန်းပြောကြားတဲ့တရုတ်သမ္မတရှီချင်းဖင်ကတော့နိုင်ငံဆောင်ပူးပေါင်းဆောင်ရွက်မှုတွေကိုအားပေးတဲ့သဘောထားတွေကိုပြောဆိုခဲ့တာပါ။အထူးသဖြင့်ဒေသတွင်းနဲ့နိုင်ငံလိုက်စီးပွားရေးသဘောတူညီချက်တွေကိုဗက်မြအောင်ထိန်းချုပ်ပေးနိုင်မဲ့အာရှပစိဖိတ်လွတ်လပ်စွာကုန်သွယ်ရေးဒေသ FTAAP ကိုအားပေးဖို့လည်းတရုတ်ခေါင်းဆောင်ကတိုက်တွန်းသွားပါတယ်။ကမ္ဘာတစ်ဝှမ်းလွှမ်းခြုံလာနေတဲ့ Globalization ကိုရှောင်လွှဲလို့မရနိုင်သလိုကမ္ဘာကြီးအနေနဲ့ပုံမှန်ဗက်မြအောင်နဲ့အားလုံးပါဝင်နိုင်အောင်ကြိုးပမ်းဖို့လိုအပ်ကြောင်းလည်းတရုတ်သမ္မတကပြောဆိုသွားပါတယ်။